မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖက်ဒရယ်လနောက်ပိုင်းလူ63ရောက်ကိုတည်တံပြစ်ဒဏ်တွေချမှတ်ခဲ့တယ်လို့နယူးယောက်အခြေစိုက်လူခွင့်ရေးဆေးလာစောင့်ကြည့်ရေးအဖွဲ့အရှာတူကဇူလိုင်လ20ရက်နေ့မှာထုတ်ပြန်ပါတယ်။လူတက်မှုလူရဲမှုဆွဲချက်တွေနဲ့တည်တံပေးခံရသူတွေထဲမှာ26ယောက်ကလက်ရှိဖမ်းဆီးထိန်းသိမ်းခံရပြီးတော့ကြံ30ကိုဦးကတော့မျက်ကွယ်ထောင်နှံပေးခံထားရတယ်လို စ်ခုံရုံဖွဲ့ပြီးတော့တရားမျှတမှုမရှိတဲ့ကြာနာမှုတွေကနေဒါဇင်နဲ့ချီတဲ့သူတွေကိုတေးတံပြစ်တံတွေဆက်ပြီးတော့ချမှတ်နေတယ်လို့လည်း HRW ကပြောပါတယ်။စစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေညှိနှိုင်းအောင်ရည်ရွယ်ပြီးတော့အခုလိုတေးတံတွေပေးနေတဲ့စစ်ကောင်စီရဲ့ရာဇဝတ်မှုတွေအတွက်နိုင်ငံတကာအစိုးရတွေဖက်ကအပြစ်ပေးအရေးယူဖို့လိုနေပြီဆိုတာပြသလိုက်တာဖြစ်တယ်လို့လည်းပြောပါတယ်။ဖက်ဒရယ်လစစ်အာဏာသိမ်းမှုနောက်ပိုင်းစစ်တပ်ကနိုင်ငံတော်အကြမ်းဖက်ဖိနှိပ်လာတာကြောင့်လူပေါင်း900ကျော်သေဆုံးပြီးတော့နိုင်ငံရေးသမားတွေတရင်ထောက်တွေနဲ့အစိုးရဝန်ထမ်းအပါအဝင်လူပေါင်း 5,400 လောက်ဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့လည်း HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်မတ်လလယ်မှာရန်ကုန်မန္တလေးမြို့နယ်ဆက်သမြို့နယ်မှာစစ်အုပ်ချုပ်ရေးအမိန့်ကြေညာခဲ့ပြီးစစ်ခုံရုံးတွေဖွဲ့တရားစီရင်ခဲ့တာပါ။တေတံပြစ်တံပေးထားသူတွေကို1988ခုနှစ်နောက်ပိုင်းတေတံစီရင်တာမျိုးမရှိတော့ပေမဲ့လို့တရားရုံးတွေမှာတော့ဒီလိုပြစ်တံတွေဆက်ပြီးတော့ချမှတ်နေပါတယ်။ HRW ကတော့ဘလို့အခြေအနေမျိုးမှမဆိုမြန်မာနိုင်ငံတွင်တေတံအပြစ်ပေးတာမျိုးကိုအစဉ်တစိုက်ဆန့်ကျင်ငှက်ွက်လာတာပါ။ကုလသမဂ္ဂ၊ဥရောပသမဂ္ဂ EU နဲ့အမေရိကန်အပြင်အခြားအစိုးရအဖွဲ့တို့ရဲ့တန်ခါအရေးယူမှုနဲ့ကျင်းဆိုင်နေရတဲ့စစ်ဘုံချုပ်တွေရဲ့ညွန်ကြားချက်တွေကြောင့်စစ်ခုံရုံးကအခုလိုပြစ်ဒဏ်ကြီးတွေချမှတ်နေတာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။နိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးတော့ရာဇဝတ်မှုကျူးလွန်နေတာကြောင့်စစ်ဘုံချုပ်တွေကိုနိုင်ငံတကာကစောင့်ကြည့်နေပြီးမတရားဖန်ဆီးထားသူအလုံးပြန်လုပေးဖို့ဖိအားပေးတောင်းဆိုကြဖို့လဲ HRW ကနိုင်ငံတကာအတိုင်းအဝိုင်းကိုဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်။